ကချင်ပြည်နယ်မိုးမောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KNY အကြားတိုက်ပွဲဆက်တရမြောက်နေအဖြစ်ဒီနေ့လည်းဆက်ဖြစ်နေပါတယ်ညနေပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်ဘက်မှာလည်းတိုက်ပွဲတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒီကနေ့ကချင်နဲ့ရှမ်းပြည်နယ်တွေကအခြေအနေတွေရန်ကုန်ကပြောပို့တဲ့သတင်းကိုတော့ကိုခမောင်စုမင်းကပြောပြမှာပါခင်ဗျာ
ကချင်ပြည်နယ်မိုးမောင်မြို့နယ်မြို့တစ်ကုန်းလော်နဲ့စီဟရွာအနီးမှာစစ်ကောင်စီတပ်နဲ့ KNY ကချင်လက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာဒီနေ့ဆိုရင်စတရက်မြောက်နေ့ရှိပါပြီ။ကုန်းလော်ရွာဘက်လက်နက်ကြီးကြီးတွေကြားရောက်တယ်လို့ဒေသခံတယောက်က VOA ကိုအခုလိုပြောပါတယ်
။လက်နက်ကလေးလက်နက်ကြီးတန်နေရတော့ဒါပြင်းထန်နေဆဲပါပဲရှိရပါတော့။မိုးမောက်ကသမောကကြားနေရတယ်ဟုတ
်ကဲ့။ KIA နဲ့စစ်တပ်ကြားတိုက်ပွဲတွေနဲ့ပတ်သက်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်။
အဲ့ဒါတော့ကျတဲ့အရင်ဒီနေ့ဒီကုန်းတော့တမဒီမနေ့ကစိုးကြီးကဒီပင်တဲ့ဘယ်ကနေရှိပါလဲမင်းလည်းတိုင်းတော့ဆင်းတော့ပြန်ကြည့်ပါဘူးဒီလေးစက်ခမင်းလည်းမရှိဘူးလည်းမျက်စိနဲ့ကြည့်တယ်လည်းမရှိဘူ
းမိုးမောင်မြို့နယ်မြို့တစ်ကုန်းလော်နဲ့စီဟရွာအနီးကစလောင်းကုန်းခေါ်ဆက်တွယ်ရေးမျော်စင်ကုန်းမှာအေဗီလ24ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲတွေအတွင်းတပ်မတော်ဘက်ကလေကြောင်းကနေနေ့စဉ်တိုက်ခိုက်ခဲ့ပြီးမေလ3ရက်တနင်္လာနေ့ကတော့ KIA ဘက်ကစစ်ရဟင်းတစ်စင်းကိုပြစ်ချခဲ့လို့လေတပ်က3ယောက်တေဆုံးခဲ့ပါတယ်။တနင်္လာနေ့မှာပဲကုန်းလော်ရွာမှာလက်နက်ကြီးကြီးကြတာကြောင့်ဖုံကြီးတစ်ပါးပြန်လွန်တော်မူခဲ့ပြီးအရတား2ဦးတေဆုံးခဲ့တယ်လို့ကြံအရတား6ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တနင်္လာနေ့ညပိုင်းမှာမန်စီမြို့ရဲစခန်းကို KIA ကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်မြို့နယ်ရဲမှူး2ဦးတေဆုံးခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ် KIA ကဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်လို့အောက်ခြေကသတင်းတက်လာတာမရှိသေးဘူးလို့ပြောပါတယ်ဒီကနေ့အင်္ဂါနေ့ညနေခင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်3မိုင်လောက်အကွာမန်ပန်းရွာအနီးမှာလဲတနအီကျော်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးဒီတိုက်ပွဲဟာတပ်မတော်နဲ့ KIA ဖြစ်နိုင်ကြောင်းဒေသခံတွေကခန့်မှန်းကြပါတယ
်ဒီမှာမဟုတ်သားနေရဆိုလို့ရှိရင်တော့ KIA ပဲဆင်ပါလေအခုတော့နားပါကြီး
ဒါပေမဲ့ KIA ဘက်ကတော့သတင်းမရသေးဘူးလို့ပြောထားပါတယ်။ဒီတိုက်ပွဲတွေမှာ TNLA တအန်းပလောင် MNDAA ကိုကန်နဲ့ KIA ကချင်တပ်ဖွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်နဲ့တပ်မတော်အကြတိုက်ပွဲဖြစ်ပွားတာဖြစ်ကြောင်းဒေသခံတချို့ကပြောဆိုပေမဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးတာအိုက်ကျော်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းမရဘူးလို့ဆိုပါတယ်။
ကျွန်တော်ချင်မာတော့ပါတယ်ရောမကြည့်
ရရှမ်းပြည်နယ်မြောက်ပိုင်းတီဘောနမ်းမတူမြို့နယ်ဘက်တွေမှာတော့ TNLA တအန်းပလောင် SSPB ရှမ်းမြောက်ပူပေါင်းတပ်ဖွဲ့နဲ့ RCSS ရှမ်းတောင်တပ်ဖွဲ့တွေအကြားမှာစစ်ရေးတင်းမာမှုတွေဆက်ရှိနေပါတယ်ဒီလ2ရက်နေ့ကတော့နမ်းမတူမြို့နယ်မန်လီကျေးရွာမှာ RCSS ရှမ်းတောင်တပ်ဖွဲ့ဝင်တွေကအိမ်40ကျော်ကိုမီးရှို့သွားကြောင်းဒေသခံတွေကဆိုပါတယ
်တရက်နေ့ညအိမ်လိုက်ခေါ်ဝင်ဝင်ကြလာသူစားပြီးတော့ဖြစ်တော့ရောအရင်လေးကလာအိမ်ပေါ့ဆူဆူပေါ့ခုပါလေးကလည်းကိုယ်အိမ်ပေါ့
နမ်မတူမျိုးနယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြတိုက်ပွဲတွေဟာမလကုံပိုင်းလောက်ကစတင်ပြင်းထန်ခဲ့ပြီးဒီတိုက်ပွဲတွေမှာပန်းလုံးကျေးရွာအုပ်စုမန်ချန်းရွာမှာအင်ဂျီ45အိမ်မန်စာရွာမှာ73အိမ်မိလောင်ခဲ့ကြောင်းဒေသတွင်းအခြေစိုက်ရွှေပြည်မြေသတင်းဌာနကဖော်ပြထားသလိုဒီတိုက်ပွဲဖြစ်ပွားချိန်ကာလမှာဒေသခံ2000ကျော်ဟာနေရွှန့်ခါထွက်ပြေးခဲ့ကြရပါတယ်ခင်ဗျာ